ောင်တယောက်တင်လဲတဲ့ကညင်းပွားနေတဲ့ကျဉ်စုတွေမှာခုနှစ်ရက်ကြာမဲ့စီးရီလေ့ကျင့်မှုကိုအင်္ဂါနေ့မှာစတင်မယ်လို့တရုတ်နိုင်ငံရေချောင်းပိုင်တဲ့လုံခြုံရေးဌာနကတနင်္ဂနွေနေ့မှာကြေညာပါတယ်။တဟိတ်တရားရုံးကိုအခြေပြုထားတဲ့ညှိနှိုင်းရေးတရားရုံးကတောင်တယောက်တင်လဲအရေးညင်းပွားနေတဲ့ကိစ္စအရရက်ကိုစီရင်ချက်မချခင်မှာဒီကြေညာချက်ထွက်ပေါ်လာခဲ့တာပါ။တရုတ်နိုင်ငံကသူ့ပိုင်နဲ့အဖြစ်ခိုင်မာပြောထားတဲ့တောင်တယောက်တင်လဲပြည်ရဲ့အများစုဖြစ်နေတဲ့ Nine Dash Line ရေပိုင်နဲ့အရေးနဲ့ပတ်သက်လို့ဖိလစ်ပိုင်နိုင်ငံကတရားရုံးမှာဖြေရှင်းမှုတရားဝင်စိန်ခေါ်ထားတာကိုတရုတ်နိုင်ငံကသတိမှောက်နေတာဖြစ်ပါတယ်။တရားရုံးကဇူလိုင်လ7ရက်နေ့မှာစီရင်ချက်ချမှာဖြစ်တဲ့ကြောင်းပြောထားပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပြည်လဲထဲမှာစီးရီးလေ့ကျင့်မှုတွေကိုပုံမှန်လုပ်လို့ရှိပါတယ်။နောက်ဆုံးလေ့ကျင့်မှုကဇူလိုင်လ17ရက်နေ့အင်္ဂါနေ့မှာဖြစ်တဲ့ကြောင်းရေချောင်းလုံခြုံရေးဝန်ကြီးဌာနကပြောပါတယ်ဒီလေ့ကျင့်မှုတွေဟာတရုတ်နိုင်ငံအရှေ့ပိုင်းဟိုင်နန်ကျွန်းကနေပါရာဆယ်ကျွန်းစုတွေထိအကျုံးဝင်ကြောင်းနဲ့ဒီနေရာတွေကိုဝင်ရောက်ခြင်းမပြုကိုပို့တားမြစ်ထားကြောင်းလည်းပြောထားပါတယ်ရှင်